Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဇန်နဝါရီလ17ရက်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြပေးပါပါတနည်းနည်းပါပြည်သူတွေခံစားနေရတဲ့မြန်မာနိုင်ငံကပြည်ဖက်ကတွေကိုအမြန်ဆုံးဆွေးနွေးညှိနှိုင်းဖြည့်ရှင်းဖို့အတွက်ကမ္ဘာအခြေပြမေကွန်းမှာပုံရဟန်းမင်းကြီးကပြောကြားလိုက်ပါတယ်အီသီယိုးပီးယား experience အဆုံးသတ်နိုင်ရဲ့အတွက်ဝန်ကြီးချုပ်အာဘီအာမက်နဲ့သမ္မတဘိုင်ဒန်တို့ဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကြားမှာပါမှအင်ဂျင်နဟင်း
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဖို့ထောင်တန်းချမှတ်မှုကိုနိုင်ငံတကာကရှုတ်ချလိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
they're trying to pile up charges against her to make sure that she never gets out I think they want
ဒါကတော့စစ်ကောင်စီကနေဒေါက်ဆန်းစုကြည်ကိုထောင်ထဲကထွက်လို့မရအောင်ကြိုးပမ်းချက်အဖြစ်နယူးယောက်ခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ဖွဲ့ကြီးရဲ့ပြောခွင့်ရ Phil Robinson ကတုံ့ပြန်ပြောကြားသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကြားမျိုးနယ်လိုက်ကော်မျိုးမှာပြစ်ခတ်တိုက်ခိုက်မှုများရှိနေစေတင်ပြပို့ချက်စစ်ကောင်စီလက်ချက်နဲ့ချင်းလူမျိုး160ကျော်တိတ်ဆုံးခဲ့တယ်လို့ချင်းရေးရအဖွဲ့ချုပ်ကထုတ်ပြန်လိုက်တဲ့အကြောင်းစာရာတွေကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောက်သတင်းလွှာစာရာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစော်မှုကျော်တို့ကတင်ပြမှာပါ
ယူကရိန်းနိုင်ငံနယ်စပ်တစ်လျှောက်မှာရုရှားကတန်ရန်အလုံးရင်ချထားတာနဲ့ရုရှားကိုအနောက်နိုင်ငံတွေကလုံခြုံရေးအာမခံချက်ပေးဖို့အတွက်ရုရှားရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့ဂျနီဗာမှာတနင်္လာနေ့ကတနေ့ကုန်ဆွေးနွေးခဲ့ကြတာပါဒီသတင်းပတ်ထဲမှာဆွေးနွေးပွဲတွေဇက်တိုက်ကျင်းပဖို့ရှိပြီးတော့ပထမဆုံးဂျနီဗာမှာပြုလုပ်တဲ့ဆွေးနွေးပွဲဟာမနေ့9နိုင်ကနေဒေသဆန်တော်ချိန်ညနေဆောင်မှာပြီးဆုံးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးရလဒ်ကိုအခုချိန်ထိအသေးစိတ်မသိရသေးပါဘူးဆွေးနွေးပွဲမစခင်တုန်းကတော့အင်အားကြီးနှစ်နိုင်ငံကြားဖြစ်ပွားနေတဲ့ပြဿနာကိုချက်ချင်းဖြေရှင်းနိုင်မှုအတွက်လမ်းစမမြင်ဘူးလို့တစ်ဖက်အရာရှိတွေကပြောကြားခဲ့ကြတာပါဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကယူကရိန်းနဲ့တမကနေတိုးမဟာမိတ်တပ်ဖွဲ့နဲ့ရောတခြားဥရောပတစ်လွှာကမိတ်ဆွေတွေနဲ့ပါတိုင်ပင်ဆောင်ရွက်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်။တနင်္လာနေ့ဂျနီဗာဆွေးနွေးပွဲအပြင်ရုရှားဟာဗုဒ္ဓဘူးနေမှာနေတိုးဖွဲ့နဲ့ဘရဆဲလ်စ်မှာဆွေးနွေးဖို့ရှိတယ်လို့ကျော်တပရင်းနေမှာတော့ OSCE ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့နဲ့ဗီယက်နာမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ
်။အယောင်နေနဲ့တင်စားသတ်မှတ်တဲ့ဒေါ်လာရေး Color Revolution နေနဲ့သူရဲ့မဟာမိတ်အစိုးရတွေကိုဖြုတ်ချတာကိုလက်ခံမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ရုရှားဦးဆောင်တဲ့ CSTO CA မဟာမိတ်အစည်းအဝေးကိုအွန်လိုင်းကနေပြုလုပ်ခဲ့တဲ့တနင်္လာနေ့မှာပဲရုရှားသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ Мы наблюдаем именно агрессию международного терроризма. Откуда взялись эти банды вооружённых людей?
ခါဇက်စတန်မှာပြီးခဲ့တဲ့ဖြစ်ပွားခဲ့တဲ့မတည်ငြိမ်မှုတွေကိုလည်းပြည်တွင်းပြည်ပနောက်ဆက်ဖြက်စည်းလိုသူများရဲ့လက်ချက်ဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောဆိုသွားခဲ့တာပါခါဇက်စတန်နိုင်ငံမှာပြီးခဲ့တဲ့ရက်သတ္တပတ်တွင်ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့အထီးဂယုံတွေကြောင့်အသက်၄နှစ်အရွယ်ကလေးငယ်တူအပါအဝင်သေဆုံးသူ164ယောက်ရှိခဲ့ကြောင်းနဲ့9,800ကျော်ဖမ်းဆီးထားတယ်လို့ခါဇက်စတန်ကအာဏာပိုင်တွေကထုတ်ပေါ်ပြောဆိုပါတယ်လောင်စာဆီဇင်းနှုံမြင့်တက်မှုနဲ့ကိုဇင်းနှုံကြီးမြင့်မှုတွေကိုအခြေခံစတင်ခဲ့တဲ့ခါဇက်စတန်ကဆန္ဒပြပွဲတွေဟာအနာရှင်စနစ်ကိုပါဆန့်ကျင်ခဲ့ကြပြီးနိုင်ငံရေးအပြောင်းအလဲတွေကိုပါတောင်းဆိုခဲ့ကြပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်နဲ့တနင်္လာနေ့အဆက်အသွယ်ပြောကြရမှာအီသီယိုးပီးယားနိုင်ငံမှာစစ်မဲ့ဆက်လက်ဖြစ်ပွားနေတာနဲ့မကြာသေးခင်ကပဲတီဂရီဒေတာကအရသာဒါဇင်နဲ့ချီတေဆွန်ရတဲ့လေကြောင်းတိုက်ခိုက်မှုတွေအတွက်စိုးရင်ကြောင်းပြောကြားခဲ့ပါတယ်။အီသီယိုးပီးယားမှာတနစ်ကျော်ဖြစ်ပွားနေတဲ့ပြည်ရင်းစစ်ကြောင်းလူပေါင်းထောင်ချီတေဆွန်ခဲ့ရတယ်လို့ဒေတာကနှစ်တန်းကျော်အိုးရင်ဆွန့်ခွာထွက်ပြေးနေရတာကြောင့်အပြစ်ကရစဲရဲ့အတွက်ဆွေးနွေးမှုတွေလုပ်နိုင်မဲ့နည်းလမ်းတွေကိုခေါင်းဆောင်နှုတ်ဆွေးနွေးကြတယ်လို့သမ္မတအင်ဗျူကပြောပါတယ်။အီသီယိုးပီးယားနိုင်ငံတလွှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအရေးပေါ်လိုအပ်တယ်လို့နိုင်ငံတွင်းပြတ်ထန်းထတဲ့အရေးပေါ်အခြေအနေဥပဒေနဲ့ထိမ့်သိမ်းထားမှုတွေအပါအဝင်လူခွင့်ရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့လိုအပ်ကြောင်း သမရဘိုင်ဒန်ကအလေးထားပြောကြားခဲ့တာဖြစ်ပါတယ်။သမရဘိုင်ဒန်ရဲ့ဒီစိုးရိမ်မှုတွေနဲ့ပတ်သက်ပြီးအီသီယိုးပီးယားဝန်ကြီးချုပ်ဘက်ကဘယ်လိုတုံ့ပြန်ပြောဆိုရဲဆိုတာကိုတော့ဘိုင်ဒန်အစိုးရဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။သမရအင်ဗျူထုတ်ပြန်တဲ့ချိန်ညချက်ထဲမှာတော့သမရရဲ့ဒီစိုးရိမ်မှုတွေနဲ့အတူအမေရိကန်ဘက်က AU အာဖရိကတမကနယ်ကဒေတာမိတ်ဆွေတွေနဲ့ပါနှက်တွဲပြီးအီသီယိုးပီးယားအရေးအကူအညီပေးမှာဖြစ်ကြောင်းပြောဆိုထားတာပါ။
ဆူဒန်နိုင်ငံမှာအော်တိုဘာလအတွင်းကစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ဖြစ်ပေါ်လာတဲ့နိုင်ငံရေးပဋိပက္ခတွေကိုဆွေးနွေးဖြစ်ရှင်းနိုင်ဖို့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့အနေနဲ့ဆွေးနွေးမှုတွေကိုဒီဇင်ဘာလ10ရက်နေ့တိကမှာခင်ဗျဇန်နဝါရီလ10ရက်နေ့တနင်္လာနေ့မှာစတင်ပြီးဖြစ်ကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်ကုလသမဂ္ဂဂျောင်းဝင်ဆောင်ရွက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့လုံခြုံရေးဘက်တာဝန်ရှိသူတွေကန့်ကွက်တာမရှိဘူးလို့ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်Volker Pathka သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ပထမအဆင့်အနေနဲ့ကုလသမဂ္ဂအနေနဲ့တဖွဲ့ချင်းစီကိုချင်းကပ်ဆွေးနွေးသွားမှာဖြစ်ပြီးဒုတိယအဆင့်မှာဒိုက်ရိုက်သို့မဟုတ်တွယ်ဝိုက်တဲ့နည်းနဲ့ဆွေးနွေးအဖြစ်ရှာသွားနိုင်မှုမျှော်လင့်တဲ့အကြောင်းကိုလည်းအထူးကိုယ်စားလှယ် Pathka ပြောဆိုခဲ့ပါတယ်တနင်္လာနေ့မှာပထမဆုံးစတင်ဆွေးနွေးခဲ့တဲ့အပိုင်းမှာတော့အရဖက်အဖွဲ့အစည်းတွေပါဝင်ပါတယ်နေ့စဉ်ရက်ဆက်တိုင်းပြည်ကဏ္ဍအသီးသီးမှာပါဝင်ဥဆောင်ပါဝင်နေတဲ့သူတွေအဖွဲ့အစည်းတွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခရရဲ့ဒဏ်ကိုမြန်မာပြည်သူတွေခံစားနေရတာခုဆိုတစ်နှစ်လောက်ရှိလာနေပြီဖြစ်ပြီးဒီပြဿနာကိုပါနဲ့လိမ္မာစွာနဲ့ထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဆွေးနွေးပြောဆိုမှုတွေနဲ့ပူးပေါင်းဆောင်မှုတွေအရင်ကတည်းကပိုအရေးတကြီးလွတ်နေပြီလို့ပိုယန်ဟမ်မန်ကြီးဖရန်စစ်ကတနင်္လာနေ့သူ့ရဲ့ကမ္ဘာအခြေပြမိန့်ခွန်းမှာပြောကြားလိုက်ပါတယ်။ဗက်တီကန်နန်းတော်မှာဇန်နဝါရီ10ရက်တန်တမန်တွေကိုပိုယန်ဟမ်မန်ကြီးကနှစ်ပတ်လည်အဝါဒမိန့်ခွန်းပြောကြားရမှာကမ္ဘာပြဿနာတွေနဲ့တူမြန်မာအခြေအနေကိုပါထည့်သွင်းပြောကြားသွားတာပါ။မြန်မာနိုင်ငံမှာခုချိန်ရှိမငြိမ်းချမ်းနိုင်ပဲပဋိပက္ခတွေဆက်ဖြစ်ပေါ်နေတာအတွက်ဝမ်းနည်းစိတ်မကောင်းဖြစ်အကြောင်းမြန်မာနိုင်ငံရဲ့တချင်းကစုံစည်းရလမ်းမကြီးတွေအခုတော့တိုက်ခိုက်မှုတွေနဲ့ပြည့်နေပြီးဒီတိုက်ခိုက်မှုတွေဟာလည်းဝိပုဆူတောင်းရနေရာတောင်မှအလွတ်မပေးဘဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒါပြင်ဒီပဋိပက္ခပိုးဆွန်းအောင်လက်နက်တွေရောင်းပြီးမတမာတဲ့အမျက်ထုတ်သူတွေကိုလည်းရှုံချလိုက်ပါတယ်။မြန်မာနိုင်ငံပြင်လက်ဗနွန်နဲ့ယူကရိန်းနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေအတွက်လည်းတွစ်ဆုံဆွေးနွေးမှုတွေနဲ့အဖြေရှာကြဖို့ပိုဟန်မင်းကြီးကထက်လောင်းတိုက်တွန်းလိုက်ပါတယ်။
ဒေါ်ဆန်းစုကြည်ဟာမတရားဖမ်းဆီးခံထားရတာဖြစ်ပြီးချက်ချင်းပြန်လွတ်ပေးဖို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တနင်္လာနေ့တော့ဒေါ်ဆန်းစုကြည်ပေါ်နေပြည်တော်တရားရုံးတစ်ခုကနေထောင်ဒဏ်၄နှစ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးသတင်းတောက်တွေမေးမြန်းတာကိုပြန်လည်ဖြေကြားစင်မှာကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ဒေါ်ဆန်းစုကြည်အပါအဝင်တရားမဝင်ဖမ်းဆီးခံထားရသူအလုံးကိုချက်ချင်းပြန်လွတ်ပေးဖို့လိုတယ်လို့ကုလသမဂ္ဂတွေးရင်မှုဂျိုးရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကနယူးယောက်မြို့တော်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့တာပါတင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေဖြစ်စေမတင်ရှားတဲ့သူတွေဖြစ်စေစစ်တပ်ကအာဏာသိမ်းပြီးနောက်မတရားသဖြင့်ဖမ်းဆီးထားသူအလုံးကိုပြန်ဖွင့်လွတ်ပေးဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်တနင်္လာနေ့ကဒေါ်ဆန်းစုကြည်ကိုနေပြည်တော်တရားရုံးတစ်ခုကနေသွင်းကုန်ထုတ်ကုန်ဆက်သွယ်ရေးပုံမှန်နဲ့သဘာဝဘေးရန်တွေပုံမှန်တွေနဲ့စုစုပေါင်းထောင်တန်း၄နှစ်ချမှတ်ခဲ့ပါတယ်
။တရုတ်နိုင်ငံရှင်ချန်းပြည်နယ်ကအကြမ်းဖက်တိုက်ဖျက်ရေးအထူးတပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးတန်ချင်တန်းကိုဟောင်ကောင်ကစစ်တပ်ကိုဦးစီးဖို့အတွက်ယာရုတိုးပြီးပြောင်းရွှေ့လိုက်ပါတယ်။2019မှာဒီမိုကရေစီရဲ့ဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေတွေ့ရတဲ့ကမ္ဘာစီးပွားရေးအချက်အချာဟောင်ကောင်မှာတရုတ်အစိုးရကသူ့ရဲ့အာဏာရှင်ဆန်တဲ့ပုံရိပ်ကိုပြောင်းပြစ်ဖို့ကြိုးစားနေခြင်းမှာအခုလိုခန့်အပ်လိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်ဖွဲ့စည်းပုံအခြေခံဥပဒေအရဟောင်ကောင်မှာသူ့ရဲ့ကိုယ်ပိုင်ရဲတပ်ဖွဲ့ရှိပါတယ်။ဒါပေမဲ့တရုတ်အစိုးရက1999ဗြိတိသျှလက်ကလွှဲပြောင်းယူပြီးကြတဲ့ကဟောင်ကောင်ကိုစစ်တပ်ပို့ထားခဲ့တာဖြစ်ပါတယ်။အခုအစ်စ်ထုတ်ပြန်ထားတဲ့အမျိုးသားလုံခြုံရေးဥပဒေတည်းအရလည်းဟောင်ကောင်မှာတရုတ်ပြည်မကြီးရဲ့စစ်တပ်ကတရားဝင်လုပ်ပိုင်ခွင့်ရှိနေတာပါ။တရုတ်ရဲတပ်ဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်ပန်ချင်တန်းကိုဟောင်ကောင်တပ်ဖွဲ့တမူးကြီးဖြစ်သမ္မတရှီကျင်ပင်ကတနင်္လာနေ့ကခန့်အပ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာစစ်လက်တပ်မော်တာဘုံးကြီးတစ်လုံးပောက်ကွဲခဲ့တဲ့အတွက်ကျောင်းသူကျောင်းသားကလေးငယ်6ဦးသေဆုံးခဲ့ပြီး4ဦးဒဏ်ရာခဲ့ကြောင်း တနင်္လာနေ့တုန်းကတာဝန်ရှိသူတွေကထုတ်ပြန်ပါတယ်အာဖဂန်ရှေးဘက်ဒေသနန်ဂါဟာခရိုင်အတွင်းစာတင်ကျောင်းတစ်ကျောင်းရဲ့အပြင်ဘက်မှာပောက်ကွဲခဲ့တာဖြစ်ပါတယ်ဈေးတဲ့တူကစစ်လက်ကျန်မော်တာဘုံးသီးတစ်လုံးကိုရရှိထားပြီးတန့်ရှင်းနေခြင်းမှာပောက်ကွဲခဲ့တာလို့ခရိုင်တာဝန်ရှိသူတွေကကြေညာချက်မှထုတ်ပြန်ခဲ့ပါတယ်ကြေညာချက်ထဲမှာဈေးတဲ့နဲ့ပတ်သက်လို့ဖော်ပြခဲ့ခြင်းမရှိပေမဲ့သတင်းတောက်တွေကတော့ဈေးတဲ့ဘုံးသီးပိုင်ရှင်လက်တည်ဆုံးခဲ့တယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာမြင်းမြုပ်ပိုင်းမြေမြုပ်မိုင်းနဲ့မပေါက်ကွဲရသေးတဲ့ဘုံသီးတွေအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်ခဲ့တာပါအင်္ဂါနေ့နဲ့ KVOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့ကြားပြည်နယ်မှာပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုကြားကြရမှာပါအခုတော့ဒေါက်ဆန်းစုကြည်ပေါ်ထောင်တန်းချမှတ်မှုကိုနိုင်ငံတကာကရှုတ်ချလိုက်တာကိုကြည့်ကြရအောင်ပါရှင်ဒေါက်ဆန်းစုကြည်ကိုထောင်တန်းတွေချမှတ်နေတာဟာတရားစီရင်ရေးနဲ့တရားဥပဒေစိုးမိုးမှုပေါ်စော်ကားမှုဖြစ်တယ်ဒါဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ American နဲ့ကုလသမဂ္ဂဘကတနင်္လာနေ့မှာပြောဆိုရှုံချလိုက်ပြီးတော့ဒေါက်ဆန်းစုကြည်အပါအဝင်မတရားဖမ်းခံထားရသူအားလုံးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။နော်ဝေးနိုဘယ်ဆုကော်မတီကလည်းနိုင်ငံရေးဟီရွယ်ချက်နဲ့ဆောင်ရွက်ချက်လို့ပြောဆိုရှုံချလိုက်ပါတယ်။မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။ဆင်ယနာတင်ပြတဲ့နောက်ဖမ်းဆီးထိန်းသိမ်းခံထားရပြီးနေအိမ်မှာထောင်ဒဏ်နဲ့ပြစ်ဒဏ်ချမ်းပါခံထားရတဲ့ဒေါက်ဆန်းစုကြည်ကိုနေပြည်တော်အထူးတရားရုံးကတနင်္လာနေ့မှာထောင်တန်း၄နှစ်ထပ်ပြီးတော့ပြစ်ဒဏ်ချမှတ်ပါတယ်။ဒါဟာတရားစီရင်ရေးကိုစော်ကားမှုဖြစ်ပြီးသူမကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာတောင်းဆိုပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Ned Price ကအခုလိုပြောပါတယ
်။ The Burmese military's regime unjust arrests
မြန်မာစစ်တပ်အာဏာရှင်ကဒေါအောင်ဆန်းစုကြည်ကိုမတရားဖမ်းဆီးပြီးပြစ်ဒဏ်တွေချမှတ်နေတာဟာတရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးကိုစော်ကားမှုဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တခြားသောဒီမိုကရေစီနီးကျရွေးကောက်ခံခေါင်းဆောင်တွေအပါအဝင်မတရားဖမ်းထားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ်
။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးစစ်တပ်ဘက်ကဆောင်ရွက်ဖို့ဒီဇိုင်းမမတ်တွန်းအားပေးနေတဲ့ကုလသမဂ္ဂဘက်ကတော့ဒီလိုရဟာမှန်ကန်တဲ့လောက်ရတခုမဟုတ်ဘူးလို့တနင်္လာနေ့မှာပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ called yet again for the immediate release
ပြီးခဲ့တဲ့နှစ် February လစစ်တပ်ကအာဏာသိမ်းပြီးနောက်မတရားဖမ်းဆီးခံထားရသူအလုံးတင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်စေဒါမှမဟုတ်လဲတခြားသူတွေဖြစ်စေဒေါက်ဆန်းစုကြည်နဲ့တခြားသောပုဂ္ဂိုလ်တွေအပါအဝင်မတရားဖမ်းဆီးခံထားရသူအလုံးကိုချက်ချင်းပြန်လွတ်ပေးဖို့ကျွန်တော်တို့ထပ်ပြီးတောင်းဆိုပါတယ်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွတ်ပေးရပါမယ
်ဒေါက်ဆန်းစုကြည်ကိုပြစ်ဒဏ်တွေချမှတ်နေမှုအပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးသတင်းတောက်တူကမီးမြန်းတာမှာပြောခွင့်ရကအခုလိုတုံ့ပြန်တာဖြစ်ပါတယ်။အနာသိန်းစင်ဒေါအောင်ဆန်းစုကြည်နေထိုင်ရာအိမ်မှာစကားပြောဆက်တွေတွေ့တာကြောင့်ဥပဒေနှစ်ခုချိုးဖောက်ရာရောက်တယ်ဆိုပြီးထောင်ဒဏ်နှစ်နှစ်လေဝေးဒေသခံဦးညီညီခေါ်ဦးထွန်းမြောင်ကဒေါအောင်ဆန်းစုကြည်ကိုကိုဗစ်စီကံချိုးဖောက်မှုဆွဲချက်မှာလဲအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပြီးထောင်ဒဏ်နှစ်နှစ်ချက်ခံဖို့စီရင်ချက်ချခဲ့တာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကဖမ်းဆီးထိန်သိမ်းထားပြီးတရားစွဲဆိုထောင်ချနေတာဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်နေတာလို့နော်ဝေးနိုဘယ်ဆုကော်မတီကရှုတ်ချလိုက်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခြေအနေကိုအထူးစိုးရိမ်ကြောင်းနဲ့ဒေါက်ဆန်းစုကြည်အပေါ်ပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာဟာလည်းနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်ခဲ့တာဖြစ်ကြောင်းနိုဘယ်ဆုကော်မတီအကြီးအကဲဘီရစ်ရစ်အန်ဒါဆန်က AFP သတင်းအေဂျင်စီနဲ့ Reuters သတင်းအေဂျင်စီတို့ရဲ့အသီးသီးမေးမြန်းမှုတွေကို email နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးရည်ရွယ်ချက်နဲ့အခုလိုလုပ်တာဖြစ်တယ်ဆိုတာကိုအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့လူ့အခွင့်အရေးစောင့်ခြင်းမှုအဖွဲ့ HRW ရဲ့အရှဆန်ရာဒုတိယညွှန်ကြားရေးမှူးRoberson ကလည်းပြောပါတယ
် They're trying to pile up charges against her to make sure that she never gets out
သူမအနေနဲ့ဘယ်တော့မှပြန်ထွက်လာလို့မရတော့အောင်အထိဆွေးချက်တွေအများကြီးနဲ့သူတို့ဘက်ကစူးစမ်းနေတာပါသူမကိုအကန့်အသတ်မရှိထိန်းသိမ်းထားဖို့ ဒီလူတွေကလိုလားနေရလို့ကျွန်တော်ထင်ပါတယ်။နိုင်ငံကိုထိန်းချုပ်နိုင်ရေးသူတို့ရဲ့ကြိုးပမ်းမှုမှာပဓာနာကျတဲ့နိုင်ငံရေးချင်းချောက်မှုတစ်ခုအဖြစ်နဲ့သူမကိုဒီလူတွေကရှုမြင်ကြတာပါ။သူမအပေါ်မှာအစွမ်းကုန်ဆွဲချက်တွေတင်ကြပါလိမ့်မယ်
။ဒေါ်ဆန်းစုကြည်ကိုထောင်နှံတွေထက်ချလိုက်တာဟာဆိုရင်မြန်မာလူထုရဲ့စန္ဒကိုစစ်တပ်ဘက်ကထပ်ပြီးထိပါတိုက်ခိုက်တဲ့ရှင်းလင်းတဲ့လောက်ရတခုလို့လဲ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းဒေါ်ဆန်းစုကြည်အပေါ်မှာအမှုပေါင်း73မှုနဲ့ဆွဲဆိုထားပြီးအမှု9မှုအတွေ့စုစုပေါင်း1006နှစ်ချမှတ်ခဲ့ပြီးဖြစ်ပါတယ်ရှင
်။မတ်သိမ့်ကြီးထိုင်စုစည်းတင်ပြခဲ့တာပါ။အခုတော့ကြားပြည်နယ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးရှိနေစေအခြေအနေကိုကြည့်ကြရအောင်ပါရှင်။လိုက်ကောင်မှာဇန်နဝါရီလ10ရက်ကပြစ်ခတ်တံတွေကြားနေရတယ်လို့မြို့ပြင်ဘက်မှခိုးလုံနေသူတွေကပြောပါတယ်။တနင်္ဂနွေနေ့ကဆိုရင်လေလိုက်ကောမြို့ပေါ်စစ်တပ်ဘက်ကလေးချောင်းကနေပါတိုက်ခိုက်ခဲ့တာပါ။စနေနေ့ကလေးကဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံအများအများဘေးလွတ်ရာထွက်ပြေးနေရတဲ့အချိန်ကြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။တရားပြည်နယ်မြို့တော်လိုက်ကောမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်တနင်္လာနေ့မှာလည်းပြစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာစစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တဲ့အတွက်တမျိုးလုံးနီးပါးဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။တနင်္လာနေ့မှာတော့မြို့ကန်တွေဘေးလွတ်ရာခိုးလုံနေတဲ့မြို့အစွန်ရက်ွက်နေရာတွေကအထိလက်နက်ကြီးနဲ့ပြစ်ခတ်တံတွေကြားရတာကိုမြို့ကန်တယောက်ကအခုလိုပြောပါတယ်
။ကြားတယ်နည်းနည်းတော့ဝေးတာပေါ့နော်ဦးဇင်းတို့လည်းဝေးလို့မလဲနည်းနည်းလုံဆုံးသေးတာပေါ့နော်အဲဒီဒါကြောင့်မလို့စစ်ပစ်ဆောင်တွေလည်းလာခိုးတော့လောလောဆယ်ပေါ့နော်နောက်ပိုင်းတော့မပြောတတ်ဘူးပေါ့နော်ဒီတိကအဲ့ဒီ300ကွက်ကတော့တော်တော်ဆွေးတာပေါ့နော်အဲ့ဒီ effect ချမ်းကအစွန်ရက်ကွက်တွေပေါ့ကလေးတွေလူဦးတွေတလက်လက်ကြီးတာမချမခံနိုင်တဲ့ဟာတွေလည်
းတနင်္ဂနွေနေ့ကလည်းညာပိုင်းရောက်တဲ့အထိစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့လိုင်းကော်ဘက်မှာစနေနေ့ကလေးကနှစ်နေရမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ VOA ကိုတနင်္ဂနွေနေ့မှာအခုလိုပြောထားပါဗျ
။မနေ့ကတော့လွန်ကော်ဘက်မှာဖြစ်ခဲ့တာရှိတယ်။လွန်ကော်ဘက်မှာတော့နှစ်နေရဖြစ်ခဲ့တာရှိတယ်။လွန်ကော်ဟိုဘက်ညီတောင်ဘက်ပါဆံပြား6မိုင်ရွာဘက်မှာတခုဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ပန်ကန်းကြီးရွာဘက်မှာအနောက်ဘက်မီတာ900လောက်မှာဒီလိုထိတွေ့မှုဖြစ်ခါတာရှိတာပါဗျ
။အခုလိုစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေပြင်းထန်ပြီးလေကြောင်းတိုက်ခိုက်မှုတွေပါစစ်တပ်ဘက်ကလုံနေတဲ့အတွက်လွန်ကော်ဒေသခံအများအပြားရှမ်းပြည်ဘက်ကိုထွက်ပြေးသိမ်းရှောင်ကြရတယ်လို့ဒေသခံတယောက်ကပြောပါတယ်
။အာကျွန်တော်တော့နီနာလေးမှာမရှိတဲ့ခါကျတော့ကျွန်တော်ကမသိဘူးပေါ့နော်။ဒါပေမဲ့ပြည်သူလူထုတွေတော်တော်များများတော့ဒါကိုဘေးလွတ်ရာကိုဒါရွှေ့ပြောင်းကြတာပေါ့။အများဆုံးကတော့ရှမ်းပြည်ဖက်ပြီးကြတယ်လေ။ဒါအဲ့မှာလဲဒါအဲမြူတီတီတိုက်ပွဲဖြစ်တာတွေလည်းရှိတယ်လို့လည်းဒါကျွန်တော်တို့သိရတယ်။နောက်ပြီးတော့မှဒီအဲလေကြီးတွေနဲ့ဒါစုပ်ကျဲတဲ့အထိပြစ်ခတ်တဲ့အထိဖြစ်လာတဲ့ခါကျတော့ပြည်သူလူထုတွေကလည်းအဲသို့ရည်ကြတာပေါ့နော်အဲ့တော့ဒီလိုပြစ်လာတဲ့အပေါ်မှာတော့လူထုတွေကတော့သူတို့တောက်လာပြီးတော့မှဒါလေးလူရောက်ပဲသူတို့အဲပြေးကြတယ်အများဆုံးကတော့ဒီချက်ပြည်တွေကိုပြေးလာကြတာတော့ကျွန်တော်တို့သိအဲ့လိုပဲသိရပါတယ
်ကြားပြည်နယ်တွေကတခြားမျိုးနယ်တွေမှာလည်းတိုက်ပွဲတွေရှိနေတဲ့အတွက်ဘေးလွတ်ရာထွက်ပြေးခိုးလုံနေကြသူတွေအများအပြားရှိနေပါတယ်ပြီးခဲ့တဲ့တပတ်လောက်ကတည်းကထွက်ပြေးလာကြတာရှိတယ်လို့အခုတည်းအထိလဲထွက်ပြေးလာသူတွေရှိတယ်လို့လွိုင်ကော်မြို့အနီးအနားမှာခိုးလုံနေကြသူတွေကိုအကူအညီပေးနေသူကပြောပါတယ
်ဟိုဘာလို့ရှိတော့400ကျော်ကျော်ပေါ့နော်အာဆောင်ရောက်နေတာတော့500ရက်ရှိပါတယ်အာရှိတယ်အနေချင်းရှိသေးတယ်ပေါ့နေချင်းရှိသေးတယ်နေတိုင်းချင်းတော့အခက်ခဲတော့ဒီလိုကဖြစ်သလိုတော့တက်တက်တထားတာပေါ့နော်တော့များတာဟုတ်ဒီလိုပဲပေါ့အစဉ်ပြေသလိုပဲတချို့လဲပါတချို့လဲတော့ပါတော့ဟိုအလူရှင်နေလာတော့မပါလိုက်လို့အဲ့လိုဝေပေးရပေါ့နော်အလူခံပြီးတော့ဘာရှိသလောက်နဲ့အဲ့လိုဘာသွားသွားဖြစ်အောင်ပေါ့အဲ့လိုချက်တွဲရတော့ပေါ့အာဒီမိုင်းလုံးရက်ကွက်ကများပါတယ်ခင်ဗျမိုင်းလုံးရက်ကွက်အဲဆန်ဇကွန်မျိုးပေါ်ကမိုင်းလုံးရက်ကွက
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြားပြည်နယ်အတွင်းကမျိုးနယ်တွေမှာမကြာခဏဆက်တလို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေရလဲဖြစ်ပါတယ်လက်ရှိမှာတော့ကြားပြည်နယ်အတွင်းကလွိုင်ကော်မျိုးနယ်အပါအဝင်ဒီမော့ဆိုမျိုးနယ်အတွင်းမှာလည်းမကြာခဏဆက်တလို့တိုက်ပွဲဖြစ်ပွားနေရကြောင်းဒေသခံတွေထွက်ပြေးနေကြရပါတယ်ဒီမော့ဆိုမျိုးနယ်အတွင်းကနမ်းမဲခုံကျွေးရဘက်မှာလည်းတနင်္ဂနွေညနေ3:00လောက်ကလက်နက်ကြီးပြစ်ခတ်တံတွေကြောင့်တက်ကြီးရွယ်ဦးနှစ်ဦးနှလုံးမခိုင်လို့တေဆုံးသွားတယ်လို့ဒီမော့ဆိုဒေသခံသူကပြောပါရယ်။ကြားပြည်နယ်လွန်ကော်မျိုးအပေါ်လေကြောင်းတိုက်ခိုက်မှုတွေရပ်တန့်မှုနဲ့ဘေးလွတ်ရာထွက်သွားလိုတဲ့ဒေသခံတွေကိုပိတ်ပင်ကန့်သက်ထားတာတွေမလုပ်ဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်းတောင်းဆိုထားပါရယ်ခင်ဗျာ။
ချင်းပြည်နယ်အတွင်းဖမ်းဆီးခံရမှုတပ်ဖြတ်ခံရမှုအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုကိုတားညုံကပြောပြမှာပါရှင်။ချင်းပြည်နယ်အပါဝင်ချင်းလူမျိုးတွေခြေပြုတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်2021ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိစစ်တလအတွင်းမှာစစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့တိုက်ဆုံသူချင်းလူမျိုးတရား66ဦးရှိတယ်လို့စစ်တမ်းကောက်ယူထားတဲ့ချင်းရဲအဖွဲ့ချ လူမျိုးရေးတပ်ဖွဲ့ဝင်တွေကြောင့်တည်ဆုံးရသူတွေဖြစ်တယ်လို့ပြည်ညာရေးတာဝန်ခံကပြောပါတယ်
ကျမတို့ဒီ ICA ကနေပြီးတော့ပေါ့နော်ဒီအာနာသိမ့်ပြီး2020ခုနှစ်အတွင်းပေါ့နော်ဖေဖော်ဝါရီလကနေဒီဇင်ဘာအထိပေါ့ကျမတို့ဒီချင်းပြည်နယ်အတွင်းကိုတခြားဒေသကြီးတွေမှာရှိတဲ့ချင်းတန်းကြီးသားပေါ့နော်ကျမတို့အကုန်လုံးပေါင်းလိုက်တာပေါ့160ကျော်စစ်ကောင်စီကြောင့်ပြုံးနေဆိုပြီးတော့ဟုတ်တယ်ကျမတို့ထုတ်ပြန်ထားတာပေါ့နော်ကျမတို့ရရှိထားတဲ့စီးရင်ပေါ့နော်ကျမတို့ရဲ့ဒီ resource person တွေကနေတည်တဲ့စီးရင်တွေပေါ့နော်အဲ့ဒီမြေမှာပေါ့နော်ဒီထက်မှကများလာလက်ရှိတယ်ပထမဆုံးပေါ့နော်ဒါဆန္ဒပြလာတသိန်းမှောက်တာလို့ဒါစကားစားနဲ့အတန်းတက်ချူကျဲလို့တည်ဆုံးတဲ့သူတွေပေါ့နော်ဟိုရက်ရွာတွေထဲမှာဒီစကားစားတွေဝင်လာလို့စကားစားနဲ့ကြက်တက်လို့ပြရရှိမယ်လူနေတဲ့ရက်ွက်တွေထဲမှာဒါလည်းနဲ့ကြည့်ထိပြီးတော့မှတည်ဆုံးတာတွေရှိမယ်တချို့ကျတော့သတိချောင်ရင်းနဲ့အဟာရပြက်လိုက်တာပေါ့နော်တော့ဟဲတောင်ထဲရတယ်စင်စီဝမလုံလောက်လို့ပေါ့နော်မိုက်ထောင်ထားလို့ဒါမင်းကြီးပြီးတော့မှအဲတည်ဆုံးတာရှိတယ်နောက်တစ်ခုကကျတော့ passive mix ဖြစ်တာပေါ့နော်ဒီဆုံးတာလေးရှိမယ်တချို့ဆိုရင်ကအလောင်းတောင်ပြန်မရတဲ့အားလို့ရှိရပေါ့နော်အဲပြီးတော့မှ mix တက်ဖြတ်ခံရတာပေါ့နော
်တည်ဆုံးသူတွေတဲမှာအမျိုးသမီး18ခုအပါအဝင်အရက်သားပြည်သူ89ဦးနဲ့ချင်းတော်လေးတက်ဖွဲ့ဝင်86ဦးပါဝင်တယ်လို့ပြောပါတယ်အဲ့ဒီထဲမှာ mix မှုကြောင့်တည်ဆုံးသူ9ဦးနဲ့အလောင်းပြန်မရတဲ့အရက်သား10ဦးတို့ပါဝင်တယ်လို့လည်းချင်းရအဖွဲ့ချုပ် ICA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်ကောင်စီတပ်ဟာစီးရဲနဲ့မပတ်သက်တဲ့ရပ်သားပြည်သူတွေအပေါ်ပြစ်မှတ်ထားပြီးတော့တပ်ဖြတ်နေတာဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ ICA ပြည်ညာရေးတာဝန်ခံကဆက်ပြောပါတယ
်။ ICA ပြီးတော့မှဒါတပ်ဖြတ်တာပေါ့နော်။နှိမ့်ဆက်ပြီးတော့မှတပ်ဖြတ်တဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ကျမတို့ကတော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်တယ်ဆိုပြီးတော့မှတော့ပြောချင်တယ်ပေါ့နော်။စကားသားရဲ့လူရဲ့အပေါ်မှာလည်းကျမတို့ရှုတ်ထားတယ
်။စစ်ကောင်စီတပ်ဖွဲ့တွေအနေနဲ့ရပ်သားပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေချက်ချင်းရပ်တန့်ဖို့ကိုလည်းချင်းရအဖွဲ့ချုပ်ကတောင်းဆိုထားပါတယ်။ဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကလည်းချင်းမီနယ်ဖလန်းမြို့နယ်ထဲမှာတောင်ရအပြန်လာတဲ့ရဲသား9ဦးကိုစစ်ကောင်စီတပ်ဖက်ကဖမ်းဆီးခဲ့ပါတယ်။အဖမ်းခံသူရဲသား9ဦးတည်းက2ဦးပြန်လွတ်လာပြီးမြဲကျန်တဲ့3ဦးကလွတ်မလာသေးဘူးလို့ချင်းမျိုးသားကာကွယ်အဖွဲ့ CNDF တာဝန်ရှိသူတူကပြောပါတယ
်။သူတို့ကဒီလူလာတွေထွက်လာတော့သူတို့အဲတောင်ရလူတွေကတော့ဖမ်းသွားတယ်။အဲ9ရက်ကိုလမ်းကြောင်းပြခိုင်းပြီးလူသားတိုင်းပုံစံမျိုးနဲ့ပေါ်သွားတယ်။ဒီရောက်တော့ပြန်ခွန့်လိုက်ပြီးတွေ့ကလေးမျိုးတော့ဒါဟိုမျိုးအဲ့နာနီးတော့ရွာသားတွေခင်းနေတယ
်။အခုလို့စစ်တပ်ကနေပြီးတော့ရက်သားတွေပေါ်မှာလူသားတိုင်းဖြစ်သုံးဖို့ဖမ်းဆီးနေတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စစ်တပ်အနေနဲ့ဒါမျိုးတွေမလုပ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ညှင်းဆန့်ပါတယ
်။သူတို့ချက်တွေကတော့တည်ပြီးဖြစ်မှာပါ။သူတို့အနေနဲ့ကတော့စာမန်အမြင့်မဲ့ရွာသားဖမ်းဆီးပြီးရလဲအကြောင်းမဖြစ်ဘူး။သူတို့ PDF ဖွဲ့များအနေနဲ့ဒါရုံထဲမှာရောတက်ခဲရွာထဲမှာရောအရဲဝင်နဲ့အဲရွာမျိုးသူမျိုးသားတွေအကာအကွယ်ယူပြီးတော့ကျန်လို့ဆိုက်ဆိုင်နေတာမျိုးပဲဖြစ်ပါတယ်
စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားစီးတင်းမာနေတဲ့မတူပီမျိုးနယ်မှာလည်းတပ်ဖြတ်ခံရတဲ့အလောင်း10လောင်းကိုတနင်္ဂနွေနေ့ကတွေ့ရှိခဲ့ပါတယ်ဇန်နဝါရီလ6ရက်နေ့ကစစ်ကောင်စီတပ်တွေဖမ်းသွားတဲ့မတူပီမျိုးနယ်ငလှိုင်ကီးလုံလုံလောစတဲ့ကြီးရွာတွေကရွာသားတွေဖြစ်တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့တည်ဆုံးသူတွေဟာတိုက်ပွဲတွင်ကြဆုံးခဲ့ကြတဲ့ CDF အဖွဲ့ဝင်တွေဖြစ်တဲ့ဆိုပြီးတော့ VOA ကိုတုံ့ပြန်ခဲ့ပါတယ်။တည်ဆုံးသူ၁၀ယောက်ထဲမှာခနုံသုံးချင်းသတင်းဌာနမှာအိဒါကျုပ်တာဝန်ယူခဲ့သူပူတွင်ဒင်းလည်းပါဝင်နေပါတယ်။ပူတွင်ဒင်းဟာသတင်းဌာနကနေအနားယူခဲ့ပြီးတော့ဆက်အနာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုတင်းရှောင်ခဲ့တာပါ။မီဇိုရန်ကနေပြီးတော့ချင်းပြည်နယ်မတူပီဘက်အပြန်မှာတည်ဆုံးခဲ့တာဖြစ်တယ်လို့ခနုံသုံးချင်းသတင်းဌာနအိဒါကူရောဘတ်ကပြောပါတယ်။ ကိုတူဒီမကမတူပီမှာအဲ့ဒီ6ရက်9နေ့မှာဖန်ခံတဲ့ချိန်မှာသူပါတယ်။သူကအင်ဂျာဘက်ကိုမီဇိုရမ်ဘက်ကိုသူရောက်သွားတဲ့ချိန်မှာသူတူပီဘက်ကိုပြန်ဝင်တဲ့ချိန်မှာဖန်ခံရလို့ပြောတယ်။မတူပီကအဲ့ဒီအလောင်းဆယ်လောင်းထဲမှာကိုတူဒီမကလောင်းအောင်ပါသွားပြီ။ဒီတည့်မတူပီရဲဘော်တွေကသူ့ကိုမီပြုတ်လိုက်ပြီပေါ့နော်။စစ်တပ်ကနေအာနာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်ပြင်ချင်းလူမျိ တပ်တွေကနေပြီးတော့အနော်ထာဆစ်စင်ကြီးအနေနဲ့ထူးဆစ်စင်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေနဲ့စီးပရိပခါတွေတွေ့မှာဒေသခံ3,000လောက်နေရာဆွန့်ခွာပြီးတော့စစ်ပီးလွှာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ကုသညို့ပါရှင်။ရှမ်းပြည်နယ်အတွင်းမှာတော့တိုင်းဒါလက်နက်ကင်တွေအချင်းချင်းကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရပိုင်းနေတွင်တိဘောမျိုးနယ်မှာစစ်ပြေးဒုက္ခသည်300လောက်ရောက်ရှိခိုးလုံနေကြရပါတယ်။မိုင်းကင်မျိုးနယ်မှာလည်းဒုက္ခသည် 2,000 ကျော်လောက်တင်းရှောင်နေရဆဲပါ။ရန်ကုန်ကပေးပို့တဲ့ရှမ်းပြည်နယ်ကတိုက်ပွဲဒီစစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ကိုစောမိုးကျော်ကပြောပြမှာပါရှင
်။ရှမ်းပြည်နယ်အတွင်းမှာ TNLA တအန်းပလောင်တပ်ဖွဲ့တွေနဲ့SSPB ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားဒီလ၈ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေဟာတီဘောမြို့နယ်ဘောကျူဖျားဘက်ကိုလာရောက်တင်းရှောင်နေကြတယ်လို့2020ရွေးကောက်ပွဲအနိုင်ရတီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နန်းမွန်းမွန်းပေါင်က VOA ကိုပြောပါတယ
်၄ရက်ရှိပြီရှင်တို့ရောက်လာပါအတိကဒီအိုက်ပေါ်ကျူနာနီးတဲ့လောက်ခွန်အုပ်စုရဲ့ဂျင်ဒီအုပ်စုရဲ့ပေါ့သူတို့ကပေါ်ကျူဖျားရဲ့ဟိုတရက်တွေမှာနေနေတာချင်းမနေ့ကစရင်ကတော့109အိမ်ချင်း109အိမ်ဆိုဒီနေ့နေ့လည်းသွားတော့120နှစ်ဖြစ်သွားပြီအလူဦးရေက198ချင်းတိုင်းမဲ့နည်းနည်းတိုးလာသေးတယ်ခုနကတော့မယူရဘူးစရင်
တီဘောမြို့နယ်ပေါ်ကျူမှာရောက်နေတဲ့စစ်ပြေးဒုက္ခတွေကိုဒေသခံလူမှုကူညီရေးအသင်းတွေအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ကစာနာရိတ်ခါတွေလာရောက်ထောက်ပံ့တာတွေရှိသလိုကုလသမဂ္ဂရဲ့ Save the Children အဖွဲ့ကလည်းလာရောက်ဖို့ရှိနေတယ်လို့ပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာတီဘောနဲ့ကြောင်မဲမြို့နယ်အစပ်ဒေသမှာဖြစ်တာကြောင့်ကြောင်မဲဒေသခံတချို့ကလည်းကြောင်မဲမြို့နယ်ဘက်ကိုတင်းရှောင်တာတွေရှိနေပါတယ်စစ်ဘေးလွတ်ရာကြောင်မဲမြို့ပေါ်လာရောက်ခိုးလုံနေသူတွေရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်ကြောင်မဲဘက်အချမ်းကျတော့ထုံကြီးအောင်လေးနေနေပါလာနေတယ်နောက်တစ်ခါသူတို့မိတ်ဆွေတွေအိမ်ပေါ့မိတ်ဆွေတွေအိမ်သွားနေကြတယ်ကျွန်တော်အိမ်မှာလည်းကမိသားစုစုစုရှိတာပဲသူကနေနေတော့ကြိုတင်ရှောင်တဲ့ဘောပါဒီဆောင်ကျွန်တော်ဖွင့်မပေးပါဘူးသူတို့ရွာထဲထွက်လာပြီးတော့ဆစ်ဆောင်စခန်းလေးရဲ့လို့မဟုတ်တဲ့အခါကျတော့အိမ်မှာစီးရင်ကောက်လို့မရဘူး
တနတ်တန်လေးဂျိုကြဂျိုကြတားနေရကြောင်းနဲ့နှစ်ပတ်တက်တွေအကြာစီးရဲတင်းမာနေဆက်ဖြစ်ပြီးတိုက်ပွဲတွေထပ်ဖြစ်လာနိုင်ကြောင်းကြောင်မဲနဲ့တီဘောမြို့ကန်တွေကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာလဲ SSPB ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်။ရှမ်းလက်နက်ကင်နှစ်ဖွဲ့အကြာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာကြောင့်မိုင်းကင်မျိုးပေါ်မှာစစ်ပြေးဒုက္ခတွေ2000လောက်ရောက်ရှိနေပြီးစားနပ်ရိက္ခာအခက်အခဲတွေရှိကြောင်းစစ်ပြေးလာသူတွေကိုကူညီနေသူတူကပြောပါတယ
်သူတို့အခက်တော့စားတောက်ပိုင်းဆိုင်ရာပေါ့ဆန်စီစားရင်းနေပေါ့လေပြီးကြတော့ခုရက်ပိုင်းတွေကနည်းမနေ့ပိုင်းဆိုနင်းနေခဲတော့လေဆောင်းအထူတွေနဲ့ဟိုအခင်းတွေတော့လိုတာပေါ့လေတို့ကြတော့လဲအဲ့လေကွက်ထဲမှာမိုးကတဲထိုးပြီးတော့နေတဲ့လူတွေလည်းရှိတယ်ဗျာဒီနေ့အကြောင်းဆောင်းနေတော့လိုတာပေါ့
မိုင်းကင်မျိုးနယ်တဲကစစ်ပြေးဒုက္ခတဲ့အများစုဟာမိုင်းကင်မျိုးပေါ်ကဖုံကြီးကြောင်းအများစုမှာခိုလုံနေကြရတာဖြစ်ပြီးအဲ့ဒီမှာအ ਨੇ စုံယာယီဒုက္ခတဲ့စခန်း10ခုလောက်ဖွင့်လှစ်ထားပါတယ်ပြီးခဲ့တဲ့လတွေတဲကမိုင်းကင်မျိုးနယ်အရှေ့ပိုင်းကဒေသခံ4000ကျော်လောက်စစ်ပြေးလျာထွက်ပြေးတင်းရှောင်ခဲ့ရသလိုဒေသခံတချို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်သေဆုံးရတာတွေလည်းရှိခဲ့ပါတယ်တိုက်ပွဲတွေရပ်ဆိုင်းဖို့ကိုရှမ်းတန်ကားတော်တွေအရဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကရှမ်းတပ်ဖွဲ့နှစ်ဖွဲ့ကိုတိုက်တွန်းတာတွေရှိခဲ့ပေမဲ့လက်ရှိအချိန်ထိတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ
်။ကုဆောမှုကြပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြခင်မိနစ်ပိုင်းအတွင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို
အချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကိုဓာတ်ရိုက်ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဓာတ်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်အခုတော့6နာရီခွဲပါပြီရှင်ကျမတို့ကဒီဒုတိယပိုင်းနာရီဝက်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
သူတို့တော့မကြိုက်တော့ဘူး။ဘာမကြိုက်တယ်လဲဆိုသူတို့ရမယ်ဟာနဲ့သူတို့ဗမာနိုင်ငံကနေပြန်ရမယ်အကျိုးစီးပွားနဲ့နိုင်ငံတကာပြန်ရမယ်ဟာချိန်တိုးတဲ့အခါရမှာသူပါဥပမာရမှာ
ဒါကတော့ဆီယာနာသိမ့်မှုနောက်ပိုင်းမှာနော်ဝေးခြေဆိုင်တယ်လီနော့ဘက်ကသူ့ရဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်နယ်မှုတွေကိုရုတ်သိမ်းဖို့ပြင်ဆင်နေတဲ့ဒီအကျိုးသက်ရောက်မှုတွေနဲ့ပတ်သက်လို့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်ကမ္ဘာတစ်လောရင်ဆိုင်နေရတဲ့ Omicron COVID မျိုးကွဲဟာလက်တလောလေးလာတွေ့ရှိချက်တွေအရပြင်းထန်တာမျိုးမရှိပေမဲ့ပေါ့ပေါ့ဆဆနဲ့သဘောမထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ COVID ရောဂါဟာတာမန်အေးအေးမြဖြားနာတာမျိုးမဟုတ်ပဲအထူးဂရုစိုက်ဖို့လိုတဲ့ကူးစက်ရောဂါဖြစ်တယ်ဆိုတာမမေ့လျော့ကြဖို့ WHO ကWHO ရဲ့ဒီကျွမ်းကျင်သူတွေကသတိပေးနေတာပါဒီအကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
် Omicron COVID မျိုးကွဲတဲ့ကြောင့်ကမ္ဘာတစ်လောကူးစက်မှုတွေတိုးလာနေခြင်းမှာအန္တရာယ်ကိုသတိထားဖို့တိုက်တွန်းလိုက်တာပါအထူးသဖြင့်ရောဂါလက္ခဏာမပြင်းထန်ပဲဆေးရုံတင်ကူးသက်ရတဲ့နှုန်းနည်းပါတယ်လို့ကနဦးလေးလာချက်တချို့ကပေါ်ပြနေပေမဲ့ကူးစက်မှုတွေတစ်ချိန်လုံးများလာနေတာကြောင့်ကြတိထားဖို့အရေးကြီးတယ်လို့ WHO ရဲ့အရေးပေါ်ကျန်းမာရေးဌာန COVID-19 ဆိုင်ရာဤပညာအကြီးအကဲဒေါက်တာမာရီယာဗန်ကဟော့ဖ်ကပြောပါတယ်
What we understand from a number of countries and the studies that are coming from a number of countries is that your risk of developing
Omicron ပြင်းထန်မှုနဲ့ပတ်သက်လို့နေစဉ်နဲ့အမျှပိုပိုသိလာနေရပါတယ်နိုင်ငံအတော်များများကလေ့လာချက်တွေအရ Omicron ကြောင့်ရောဂါပြင်းထန်မှုနဲ့ဆေးရုံတင်ကုသမှုတွေဟာဒေါက်တာနဲ့ဆိုင်ရာတိတ်ပြီးမများတာတွေ့ရပါတယ်ဒါပေမဲ့ဒါဟာယောဂမပြင်းဘူးဆိုတဲ့သဘောမျိုးတော့မဟုတ်ပါဘူး။ယောဂအကူးဆက်ခံရရင်ဆေးရုံတင်းပြီးကုသရမယ်။ရာဂိုင်းနှုံးနည်းတဲ့သဘောပါ။ဒါပေမဲ့ဒေါက်တာပိုးလိုပဲအသက်အရွယ်အပိုင်းချလိုက်ယောဂပြင်းထန်မှုအပိုင်းကတော့အတူတူပဲဖြစ်ပါတယ်။ယောဂအခန့်ရှိရင်ပိုးပြီးချိုးပါတယ်
။ Johns Hopkins တက္ကသိုလ်သုတေသနစင်တာဆင်းနေရတကဘာလုံး COVID-19 ကူးစက်သူတန်း300ကျော်သွားပြီဖြစ်ပါတယ်။အမေရိကန်မှာဆိုရင်ကူးစက်သူပေါင်း58တန်းနဲ့သေဆုံးသူ8သိန်းကျော်ရှိတာကြောင့်တကမ္ဘာလုံးမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်နေတာပါ။မကြသေးခင်သတင်းပတ်တွေကဆလို့နိုင်ငံအတော်များများကကူးစက်မှုတွေမှာ Delta ပိုးအစား Omicron ပိုးကူးစက်မှုတွေတိုးလာပါတယ်။ဒီလိုကူးစက်မှုတွေတိုးလာနေတာကြောင့်ကာကွယ်ရေးအစီအစဉ်တွေဟာပိုပြီးအရေးကြီးလာတယ်လို့ဒေါက်တာကဟော့ဖ်ကသတိပေးပါတယ်။
What we are seeing is a very sharp increase in case numbers.
အခုဆိုရင်ကူးစက်မှုအသစ်တွေကတိတိတသားမြင့်တက်လာပါတယ်။ WHO ရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်ပြီးခဲ့တဲ့အပတ်ထဲမှာတည်းကူးစက်မှုပေါင်းက10သန်းလောက်ရှိပါတယ်။ဒါဟာအတော့ကိုများပြတဲ့အရေးအတွက်ပါ။ပြင်းထန်ကူးစက်မှု2သန်းခွဲအထိရှိတဲ့နေမျိုးလဲကြုံခဲ့ရပါတယ်။
ဒါကြောင့်လဲကာကွယ်ဆေးတွေထိုးကြဖို့အထူးသဖြင့်ယောဂအခမ်းရှိသူတွေခန္ဓာကိုယ်တွင်ခုခံအားစနစ်အားနည်းသူတွေပိုပြီးသတိထားဖို့လိုတယ်လို့သူကသတိပေးပါတယ်။ Omicron ပဲဖြစ်ဖြစ် Delta ပိုးပဲဖြစ်ဖြစ် COVID ယောဂပိုးကူးစက်မှုအန္တရာယ်ကကာကွယ်နိုင်အောင်ပြင်ဆင်ဖို့အရေးကြီးတယ်လို့လဲသူကဆိုပါတယ်။မြန်မာနိုင်ငံမှာလည်းပြည်ပကပြန်လာသူတွေထဲမှာ Omicron ပိုးကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းဒီနှစ်ဆန်းပိုင်းမှာပဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုညဝင်းအောင်ပါရှင်တဆက်သေးပဲ COVID-19 ဒီကပ်ရောဂါကာကွယ်ရေးပညာပေးအစီအစဉ်ကိုကြည့်ရှုနားဆင်အောင်ပ
ါပိတ်သားနှခေါင်းဆီဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်ကိုရောရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှခေါင်းဆီကိုလည်းနည်းလမ်းမှန်မှန်တတ်ရပါမယ် နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မေးစီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်သေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်စိုးသွားတယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လေလက်အရင်ပြန်စီပါနှာခေါင်းဆီးအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တတ်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်စီပါအောင်ဒီနှာခေါင်းဆီးကိုပြန်သုံးရမယ်ဆိုရင်တန့်ရှင်းတဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားရပဲ깟ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချိပါအောင်ပြန်သုံးမယ်နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းဆီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချက်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းဆက်သုံးရပါမယ်လူအချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော်
အင်္ဂါနေ့နဲ့ခင်ဗျာရေမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ပထမဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။မြန်မာနိုင်ငံတွင်းမှာဈေးကွက်အခိုက်အမာရထားတဲ့ Wave Money ရဲ့ Share ကို Telinor လုပ်ငန်းကြီးဘက်ကရိုးမအုပ်စုကိုရောင်းချဖို့အစီအစဉ်နေပါတယ်။ဒါဟာဆိုရင်ဆရာနာသိမှုနောက်ပိုင်းမှာ Norway ခြေဆိုင်နိုင်ငံတကာလုပ်ငန်းကြီး Telinor ဘက်ကသူ့ရဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုရုတ်သိမ်းဖို့နောက်ထပ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။ဒီလို Telinor လိုနိုင်ငံတကာလုပ်ငန်းကြီးတွေဘက်ကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရုတ်သိမ်းလိုက်တာဟာဆိုလို့ရှိရင်ဆရာနာတိတ်မှုကြောင့်မြန်မာအပေါ်နိုင်ငံတကာရဲ့စီးပွားရေးဒဏ်ခတ်မှုတွေရဲ့ရိုက်ခတ်မှုဖြစ်တယ်လို့ American ခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကတော့သူတို့ကနိုင်ငံတကာစီးပွားရေးပိတ်ဆို့မှုရုပ်တဲ့နိုင်ငံတွေရဲ့သဘောတဘာဝကိုကြည့်လို့ရှိရင်သူကလူအခွင့်အရေးချိုးဖောက်တာကတော့အရေးကြီးဆုံးအချက်ပါလူအခွင့်အရေးချိုးဖောက်လာရင် international မှာသူကစံနေရှိပါလေခင်ဗျเนาะသူလူကျင့်ဝတ်ပေါ့เนาะစီးပွားရေးနဲ့ပတ်သက်တော့ဒီဟိုပေါ့စီးပွားရေးကျင့်ဝတ်တွေနဲ့မကိုက်တော့ဘူးမကိုက်တော့ရှိရင်နိုင်ငံတကာမှာသူတို့ကဒီတန်းကိုဒီအကျိုးဆက်ကိုသူတို့ခံရပါတယ်ခံရတဲ့အခါမှာသူတို့ကဥမာသူတို့လုပ်ငန်းတွေအတွက်တပြည့်နိုင်ငံတွေမှာရင်းနှီးမြှုပ်နှံတဲ့အခါမှာအဲ့ဒီကနမည်ပြက်တဲ့နော်စီးပွားရေးပိတ်ဆို့မှုခံရတဲ့အကျင့်ပြက်တဲ့လူတွေနဲ့ဆက်ဆံတယ်ဆိုရင်ကြံတဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုလုပ်ရမယ့်နိုင်ငံတွေကသူတို့လက်တွန့်လာမယ်အဲ့ဒါကသူတို့အတွက်ကြီးမားတဲ့အချက်ဖြစ်ပါလေအားလုံးလည်းသိတဲ့အတိုင်းဗမာပြည်မှာကလူအခွင့်အချို့ပေါက်တာဒီတစ်ခါပို့ပို့ကိုပြင်းထန်တယ်ခင်ဗျာဘာဒီပြင်းထန်လဲဆိုတော့လူတွေကိုတတ်တဲ့မီးရှို့တဲ့ရွာတွေကိုအားဒါအလွန်တန်း war crime ဖြစ်တဲ့ခါကျတော့သူတို့ရဲ့ဒီ investor ပေါ့နော်ပြည်ပြည်ဆိုင်ရာ investor တွေမှာဘလို့မှမျှော်လင့်ချက်ကမရှိနိုင်ဘူးဆိုတယ်ဒါကြောင့်မလို့သူတို့ကနောက်ဆုံးကြတာပါဒါတစ်ချက်ပါဒါပေမဲ့ဒီမှာချွန်းချက်ရှိတယ်ဗျနော်နိုင်ငံတကာရဲ့ရင်းနှီးမြှုပ်နှံနေရာမှာသူရဲ့အကျိုးစီးပွားနဲ့ပေးဆပ်ရမယ့်သူတို့မကြိုက်တာပေါ့ cost benefit ပဲပြောကြပါစို့နော်အနာဂတ်အတွက်ခုနကျွန်တော်တင်ပြခဲ့တယ်တပြည့်နိုင်ငံတွေမှာတပြည့်ဈေးကွက်တွေမှာဈေးကွက်ပြောက်မှဆိုးတယ်ပေါ့ဗျာဒါကတော့နံပါတ်၁ချက်နော်နောက်တစ်ချက်ကပါလဲဆိုသူတို့တို့မကြိုက်တော့ဘူးဘာမကြိုက်တယ်လဲဆိုသူတို့ရမယ်ဟာနဲ့သူတို့ဗမာနိုင်ငံကနေပြန်ရမယ်အကျိုးစီးပွားနဲ့နိုင်ငံတကာပြန်ရမယ်ဟာချိန်တိုးတဲ့အခါရမှာသူပါဥပမာရမှာ၅ချက်ရမှာဗျာဟဲ့လားဗမာပြည်ကရမှာနိုင်ငံတကာက50ရရင်ခင်ဗျား၅ချက်စွန့်မှာပေါ့ဒီသဘောပါခင်ဗျာဒါပေမဲ့ချွန်းချက်ရှိပါလေဥပမာကာလာချင်းတော့မတူဘူးပေါ့နော်ဗမာပြည်မှာတိုတဲတို့လို့နော်အရင်ကြီးကြည့်တဲ့နော်ပြင်သစ်နိုင်ငံတိုတဲနော်ဗမာပြည်ဟဲ့လားချက်ဗရနိုလို့ပေါ့ဗျာအမေရိကန်နိုင်ငံဒါတွေကြတော့ဘာလို့နေတယ်လဲနော်ဘေးစရာကြီးတော်တော်လူခွေချိုးပေါနေတာဘာလို့ဆက်လုတ်တယ်လဲဆိုတော့အဲသူတို့ကခုနကျွန်တော်ပြောတယ်ဒုတိယချက်သူတို့တို့ကအကျိုးမြတ်ကအများကြီးရတာကိုရတဲ့ခါကျသူတို့ကမျက်စိဇုံမိတ်ပြီးတော့မှအပြောခံနေတာလည်းရှိပါလေခင်ဗျဒါကြောင့်ကျွန်တော်ပြောတာကဒါလေးနဲ့တိတိတတ်တတ်ပြောရင်ရေဘူးကပြောရင်နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့မှုတွေကိုဒီအကျိုးဆက်တွေကိုခံရမှာဆိုလို့ထွက်တာပါသို့တော့
သူ့မှာပိုးထွက်ဖို့တော့အားပေးတဲ့အကြောင်းရတော့ခုနကသူကဗမာနိုင်ငံရမယ်အကျိုးမြတ်နဲ့နော်သူပြန်ပေးဆက်လိုက်ရမယ်ဆိုကြုံသွားမယ်ဒီပြည်နေရာပေါ့နော်အားရတန်းရှင်များနိုင်ဘူးနဲတဲ့ကြောင့်သူကဒီလိုထွက်တာမှာမြန်မြန်ဆန်ဆန်ထွက်သွားတဲ့အကြောင်းရင်းလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာလုပ်ငန်းကြီးတွေပေါ့နော်လူခွင့်ရေးချိုးဖောက်မှုကိုအလေးထားရတဲ့နိုင်ငံတကာလုပ်ငန်းကြီးတွေထွက်သွားတဲ့အခါမှာမြန်မာနိုင်ငံအတွက်ရောဘာများဆုံးရှုံးစရာရှိပါသလဲ
တကယ်တော့ဆုံးရှုံးတာပေါ့ဆရာမရေဘာကြောင့်လဲစဉ်းစားကြည့်ပါအပြည်ပြည်ဆိုင်ရာစံနှုန်းနဲ့ကန့်ညီတဲ့ကုမ္ပဏီတွေလာပြီးရင်းနှီးပြီးဆိုရင်သူတို့ရဲ့ quality ပေါ့ဗျာ quality ဆိုတာအရည်အသွေးပေါ့နော်ထုတ်လုပ်မှုလုပ်ငန်းဆိုထုတ်လုပ်မှုနဲ့ပတ်သက်အရည်အသွေးကောင်းကောင်းနေဗမာပြည်သူတွေ consumer တွေနော် customer တွေပေါ့ consumer ပေါ့နော်စားသုံးသူတွေရတာပေါ့ဗျာခံစားရတာပေါ့ဆောင်ရွက်မှုဆိုလဲဒါ telecom services ပေါ့နော် service sector ဆိုရင် telephone line တွေကောင်းမှာဗျာဈေးတွေချိုမှာဗျာ competition လုပ်လာတဲ့ကံမှာနော်ခုနပြောသူ့ရဲ့ဒီဟိုစားသုံးသူတွေအတွက်အရည်အသွေးမီတာတွေရနိုင်တာပေါ့ရမှာပေါ့နော်ဒါပေမဲ့ပြဿနာကအဲ့ဒီချက်တွေကြည့်လို့မရဘူးဘာကြလို့ဆိုတော့ဒီလိုဆုံးရှုံးသွားပြီးမဲ့ခုပဲမှာတစ်ဖက်ကခုမနေရပဲတွေ့တဲ့ဆရာမရေဘာလဲဆိုသူတို့ဈေးနှုန်းတွေမြင့်လာပြီလေနော်ဟုတ်တယ်မလားအဲ့တော့ competition မှာကျွန်တော် market economy တွားတဲ့အခါမှာပြိုင်ဆိုင်တဲ့အခါမှာဒီသွေးကောင်းတဲ့ company တွေလာလေလေအဲ့ဒီကကျွန်တော်တို့စားသုံးသူတွေတို့ကအဆင်မြင့်တဲ့စားသုံးပုံစံတွေရလေဒီဘောကြောင့်နင့်နာတာတော့အမှန်ပါပဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာလုပ်ငန်းကြီးတွေထွက်သွားပြင်မဲ့လေအခုတယ်လီနော်တို့ဘာတို့ဆိုလဲဒါလုပ်ငန်းတွေကတော့ဆက်ရှိနေရပဲဆိုလိုတဲ့သဘောကဒါပိုင်ရှင်ပြောင်းသွားပြင်မဲ့လေနောက်ပိုင်ရှင်ကဒီလုပ်ငန်းပဲဆက်လုပ်တာပဲနောက်တစ်ခုကလည်းဒီစစ်ကောင်စီဘက်ကပြောထားတယ်ဒီနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေရှိလာလို့ရှင်လေသူတို့ရဲ့မိတ်ဆွေနိုင်ငံတချို့နဲ့ဆက်ပြီးတော့ဟိုလက်တွဲပြီးတော့အလုပ်လုပ်သွားမယ်ဆက်ပြီးတော့လဲပတ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ဆိုတော့နိုင်ငံတကာလုပ်ငန်းကြီးတွေဟိုနောက်ဆုတ်တယ်ဆိုပေမဲ့လေဒီလုပ်ငန်းတွေကဆက်ပြီးတော့ရှိနေတာပဲဆိုတော့ဘာများกว่าသွားပါတယ်လဲရှင်ဒီနိုင်ငံတွင်းမှာလေဆရာ
အဲ့ဒါကတော့ကျွန်တော်တို့ခုမှမဟုတ်ဘူးကကျွန်တော်တို့ရှစ်ဆစ်ရေးခင်ပြီးတဲ့အခါကျတော့နိုင်ငံတကာကနေစီးပွားရေးပိတ်ဆို့မှုစတဲ့အခါမှာနော်ဘူတန်ရှိတို့ဘူကင်းညို့ပြောလက်တုံးရှိတယ်နော်နိုင်ငံကစီးပွားရေးပိတ်ဆို့မှုမမှုဘူးငါတို့ကတော့နော်အဲ့တော့ဘာလဲဆိုတော့အဲ့မမှုတဲ့အဲ့ဇာလန်းကဘယ်ရစလဲဆိုတော့ Cooney system ကြီးဗမာပြည်မှာနော်ခုနီစီဝိုင်းစနစ်ကြီးပေါ်ခဲ့တာပဲအဲ့တော့ဘာဖြစ်လဲဆိုတော့အစင်တတ်မိတဲ့ခုနကျွန်တော်တင်ပြခဲ့ပါလေအပြည်ပြည်ဆိုင်ရာမှာတန်းဝင်တဲ့ကုမ္ပဏီတွေကထုတ်လုပ်မှုပဲကြည့်ကြည့်ဆောင်ရွက်မှုလုပ်ငန်းတွေပဲကြည့်ကြည့်အဲ့ဒီလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုလုပ်မယ်ဆိုရင်မမပြည်သူလူထုအတွက်အစင်တတ်မိတဲ့ဂုဏ်စည်တွေဆောင်ရွက်မှုတွေခံစားရတာပေါ့ဆရာမရေအခုတော့အဲ့ဒီအစင်တတ်မမိတဲ့နော်ဗမာပြည်မှာခုနီစီဝိုင်းစနစ်ကတကယ်တော့ပွဲစားစနစ်ပါခင်ဗျာနော်သူတို့ကအည်သွေးမိတဲ့နိုင်ငံတကာစံနှုန်းအနေနဲ့ပြည်စုံတဲ့လုပ်ငန်းတွေလောက်တာမှုထုတ်လုပ်မှုပဲကြည့်ကြည့်ဆောင်ရွက်မှုကြည့်ကြည့်ဖြစ်တဲ့ခါကျတော့အည်သွေးနှိမ့်တဲ့ဆောင်ရွက်မှုပဲရမှာပေါ့ပြန်ကုနာမိကုန်းကိုတိတိကျကျဖြေရရင်ကောင်းပြီ international ရဲ့အဆင့်မြင့်တဲ့လူတွေထွက်သွားလို့ရှိရင်အစားထိုးမဲ့လူကဘယ်လိုလုပ်လဲသူတို့နဲ့ပလင်းတူဂူးစုဖြစ်တဲ့ chronic လုပ်ငန်းတွေပဲပေါ့မှာဒါကြောင့်မို့လို့ကျွန်တော်တို့ပြောချင်တာကအဲ့လိုယူယူဆိုင်ရာကအဆင့်မြင့်တဲ့လူတွေထွက်သွားမယ်ဆိုရင်ဗမာပြည်သူလူထုအတွက်တော့နင့်နာမယ်တို့တော့ဘယ်သူတွေအကျိုးရှိမလဲအဲ့ဒီ chronic လူရန်စားနဲ့အုပ်ချုပ်တဲ့စစ်အာဏာရှင်တွေကောင်းစားတဲ့တနည်းကတော့ပိုးပြီးမှကောင်းစားမှာပဲဒါကြောင့်သူတို့ကပြောတာအဲအဲ့လူတွေထွက်သွားလဲကျွန်တော်တို့ကဂိမ်းမဆိုင်ဘူးတကယ်လုံးကတော့လှောက်အောင်တုံးတာပေါ့ဆရာမရေဂိမ်းမဆိုင်အခုလည်းပဲကျွန်တော်တို့အမြဲတမ်းပြောတယ်ဘူမင်းအွန်လိုင်းအာနာသိန်းတဲ့ခါမှာပြည်ပဆိုင်စီးပွားရေးပိတ်ဆို့မှုကိုပြင်းထန်စွာနဲ့တုံ့ပြန်လာတဲ့ခါမှာဒုတိယကောင်းဆောင်ဖြစ်တယ်ဘူဆိုးဝင်းပါပြောလေကျွန်တော်ဂိမ်းမဆိုင်ဘူးကျွန်တော်တို့ဆက်ဆံတဲ့လူတွေရှိတယ်ဆိုတော့အဲ့ခုနအခွင့်အရေးသမားတွေပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာကောက်သွေးစုံနေကြတဲ့လူပုမလင်လင်ပြောရရင်အင်းနာကျင်မကောင်းတဲ့အင်းနာကျင်နိုင်ငံတွေဘယ်လိုလဲဆိုတော့သိပါတယ်အဲ့ဒီနိုင်ငံတွေအကျိုးစီးပွားကိုသူတို့ပလင်းလူဘူးစို့လောက်ကြမဲ့ဒီလောက်ချီလန်းလန်းတာပါပဲခင်ဗျာ
မတ်တန်ဂီထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နနေခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါLas Vegas မြို့မှာကျင်းပခဲ့တဲ့ဤပညာဆိုင်ရာကုန်စည်ပြပွဲကြီးမှာ online pandemic ကဘာ metaverse နဲ့ပတ်သက်တဲ့စင်တင်ပြသမှုတွေလူပြောများခဲ့ပါတယ်။အပြင်ကဘာကလူတွေ online pandemic ကဘာတဲ့တကယ်ရောက်သွားတဲ့အတိုင်းခံစားနိုင်အောင်စက်ရုပ်တွေနဲ့ချိတ်ဆက်ပေးမယ်လို့ Hyundai ကုမ္ပဏီကလည်းမိတ်ဆက်ပေးခဲ့တာပါ။အပြည့်စုံကတော့မဆုမြတ်မွန်ကတင်ဆက်မှာပါရှင်။
အကြခင်အနာဂတ်မှာဈေးခွက်ထဲရောက်လာမဲ့ခေတ်စားလာမဲ့ဤပညာအခြေခံပစ္စည်းတွေကိုစင်တင်မိတ်ဆက်ပွဲထုတ်ကြတဲ့ CES ကုန်စည်ပြပွဲကြီးကို American ပြည်ထောင်စု Las Vegas မြို့မှာဇန်နဝါရီလ5ရက်ကနေ10ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီကမ္ဘာလုံးကနည်းပညာဆိုင်ရာကုမ္ပဏီကြီးတွေကစလို့အသစ်တည်ထောင်ထားကစ Startup ကုမ္ပဏီငယ်လေးတွေအထိလာရောက်ပြီးတော့သူတို့ရဲ့စမ်းသစ်တည်ထွင်မှုမျိုးစုံကိုအပြိုင်လာရောက်ပွဲထုတ်ကြလေ့ရှိတဲ့ကုန်စည်ပြပွဲကြီးဖြစ်ပါတယ်။ကမ္ဘာအကြီးအကျယ်ဆုံးနည်းပညာကုန်စည်ပြပွဲကြီးတစ်ခုဖြစ်ပေမဲ့ကိုဗစ်ကရောဂါဖြစ်နေချိန်မှာကုမ္ပဏီတော်တော်များများဒီနှစ် Las Vegas ကိုမလာကြဘဲတချို့ကအွန်လိုင်းကနေပဲပါဝင်ခဲ့ကြပါတယ်။ CES မှာမိတ်ဆက်တဲ့ထူးတဲ့ထူးစမ်းတဲ့စမ်းနဲ့တည်ထွင်မှုတွေကနေအနာဂတ်မှာဘလို့နည်းပညာဆိုင်ရာပစ္စည်းတွေအသစ်ထွက်လာဖို့ရှိလဲဘလို့နည်းပညာတွေခေတ်ဆားလာမလဲဆိုတာကိုခန့်မှန်းကြည့်နိုင်ပါတယ်။ဒီနှစ်ကုန်စည်ပြပွဲကြီးမှာထူးထူးခြားခြားပြောကြတဲ့အကြောင်းအရာတစ်ခုကတော့အွန်လိုင်းပေါ်ကဖန်တီးကမ္ဘာ Metaverse ဖြစ်ပါတယ်။ Welcome please.Artificial intelligence AI နည်းပညာသုံးရွေးရှားသွားလာနိုင်တဲ့စက်ရုံမျိုးစုံနဲ့အနာဂတ်မှာအပြင်လောကကလူတွေကို online ကမ္ဘာနဲ့ချိတ်ဆက်ပေးနိုင်အောင်လို့တည်ထွင်သွားမယ်လို့တောင်ကိုရီးယားနိုင်ငံက Hyundai Motor Group ရဲ့ဥက္ကဋ္ဌကအခုလိုမိတ်ဆက်ပါတယ
် I don't think the metaverse is simply a virtual world that exists beyond the physical world.
Metaverse ဆိုတာလက်တွေ့ကမ္ဘာနဲ့မဆိုင်တဲ့ကွန်ပျူတာကမ္ဘာကြီးတစ်ခုလို့တော့ကျွန်တော်ကမထင်ပါဘူး။လက်ရှိမှာ Metaverse ကိုဂိမ်းတွေနဲ့ဆိုင်တာပဲလို့မြင်ထားကြပါတယ်။ဒါပေမဲ့ Metaverse နဲ့ပတ်သက်ပြီးလုပ်လို့ရတာတွေကအတိုင်းအဆမရှိဘူးလို့ Hyundai ကုမ္ပဏီကထင်ပါတယ်။ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးအထိ Metaverse ကကျယ်ပြန့်လာမယ်လို့ထင်ပါတယ်။အနာဂတ်မှာပိုပြီးကျယ်ကျယ်ပြန့်ပြန့်ဖြစ်လာခြင်းကြာရင်ကျွန်တော်တို့နေဆင်ပွားတွေနေရာယူလာလိမ့်မယ်လို့ထင်ပါတယ်
။ရွှေရှားသွားလာနိုင်တဲ့ဆက်ရုပ်ရင်ငယ်ကလေးကိုကိုအခန်းအဖြစ်အသွင်ပြောင်းလိုက်နိုင်တာမျိုးဒါမှမဟုတ်လေဗီဒီယိုဂိမ်းကစားလို့ရတဲ့ 3D သုံးဘက်မြင်ဖျော်ဖြေရေးအခန်းငယ်လေးအဖြစ်အသွင်ပြောင်းလဲလိုက်နိုင်တာမျိုး Hyundai ကုမ္ပဏီကတည်ထွင်မယ်လို့မိတ်ဆက်ကြေညာခဲ့ပါတယ
် Today's metaverse is a virtual world with no connection to a physical world and what I do in the virtual world
has ရှိမှာ metaverse ကအပြင်ကမ္ဘာနဲ့အခြေဆက်မရှိတဲ့ online ကမ္ဘာတစ်ခုဖြစ်နေပါတယ်online ကမ္ဘာထဲမှာကျွန်တော်တခုခုလုတ်လိုက်ရင်တကယ်အပြစ်မှလည်းအဲ့ဒီတိုင်း live ဖြစ်နေရမှာပါအဲ့လိုဖြစ်ဖို့နည်းပညာပိုင်းကအခုမတိုင်ခင်အထီးကမဖြစ်နိုင်ခဲ့ပါဘူးဒါကြောင့်မလို့ကျွန်တော်တို့ဖန်တီးနေတာကတခြားနဲ့မတူဘူးလို့ပြောတာပါစိတ်ဥတွေကို metaverse နဲ့ချိတ်ဆက်ပြီးလိုက်လို့ရှိရင်အပြင်ကမ္ဘာနဲ့ online ကမ္ဘာနှစ်ခုလုံးမှာလွတ်လပ်လပ်လှုပ်ရှားနိုင်မှာဖြစ်ပါတယ
်အင်္ဂါဂျိုဘောကိုတွားချင်ရင်တော့ကိုယ့်ရဲ့ online ကိုဘွားကအရောက်တွားလို့ရအောင်လို့ AI ဉာဏ်ရည်တုနည်းပညာဆက်ရုပ်တွေကိုအင်္ဂါဂျိုဘောလှုပ်ပြီးချိတ်ဆက်ပေးမယ်လို့အခုလိုကြေညာခဲ့တာပါအခုလိုမကြာခင်အနာဂတ်မှာ Metaverse နဲ့အပြင်ကမ္ဘာပေါင်းကူးပေးနိုင်ဖို့အတွက် Hyundai နဲ့ Boston Dynamics ဆက်ရုပ်ကုမ္ပဏီပူးပေါင်းပြီးတော့နည်းပညာသစ်တွေတည်ထွင်နေပြီဆိုတာကို CES ကုန်စည်ပြပွဲကြီးမှာအတိအပေးကြေညာခဲ့တာပါ Spot လို့နာမည်ပေးထားတဲ့ဆက်ရုပ်တွေကိုအင်္ဂါဂျိုဘောလွှတ်ပြီးတော့ဆက်ရုပ်ကတစ်ဆင့်မြင်ရနိုင်တဲ့အတိုင်းအင်္ဂါဂျိုကို online ဖန်တီးကမ္ဘာထဲမှာမြင်နိုင်အောင်သွားနိုင်အောင်လုပ်ပေးမယ်လို့မိတ်ဆက်ခဲ့တာပါကိုယ့်ရဲ့ online ကိုဘွားအင်္ဂါဂျိုဘောမှာရောက်ရှိခံစားရတယ်လို့အပြင်မှာလဲအင်္ဂါဂျိုမျက်နှာပြင်ပေါ်ကအပူချိန်လေးတိုက်နှုံးတွေကိုတော့တကယ်ခံစားနိုင်အောင်တည်ထွင်မယ်လို့ဆိုပါတယ်တကယ်တော့ metaverse online ကမ္ဘာကိုဖန်တီးနေကြတာအခုမှမဟုတ်ပါဘူးဒါပေမဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကသူတို့ကုမ္ပဏီရဲ့လုပ်ငန်းတွေကို metaverse အထွေအယုံ site လုပ်ဖို့ဆိုပြီးတော့ကုမ္ပဏီကို Meta လို့နာမည်ပြောင်းလိုက်ပြီးတဲ့နောက်မှာဒီနည်းပညာပေါ်ပို့ပြီးတော့အယုံ site ဟိုရလာခဲ့တာပါဒီလိုအချိန်မှာ Hyundai ကသူတို့ကုမ္ပဏီရှေ့ပြေးနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ CNET Roadshow Online သတင်း website editor Joe ကအခုလိုသုံးသပ်ပါတယ
် It definitely felt like metaverse is the big trend of CES and really in technology in general right now. So I think Honda felt like they
CES ပြောင်းမှာရောနည်းပညာလောကမှာပါ metaverse အကြောင်းကတော်တော်ကိုခေတ်စားနေတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်လည်း Hyundai ကဒီအကြောင်းပွဲထုတ်ပြရမယ်လို့တပ်ပုံရပါတယ်အနာဂတ်မှာစေရုပ်တွေကိုသုံးပြီးအဝေးတနေရာရောက်သွားသလိုဖြစ်အောင် telepresence လုပ်မယ်ဆိုတဲ့ application ကစိတ်ဝင်စားဖို့ကောင်းပါတယ်အဝေးကအစီအဝေးကနေပူရောက်နေတယ်လို့ကိုတင်ပြနိုင်အောင်စက်ရုပ်ကလုပ်ပြတာမျိုးပါစက်ရုပ်ကိုပွားသုံးပြီး online ကဘာတွေကပတ်ဝန်းကျင်နဲ့အပြန်အလှန်တုံ့ပြန်နိုင်ပြီးဆိုရင်တော့တကယ်ခြေလမ်းသစ်ဖြစ်မှာပါတကယ်ကိုစိတ်လုရှားဖို့ကောင်းတဲ့စိတ်ကူးအမြင်ကောင်းဖြစ်ပါတယ် Boston Dynamics company နဲ့ပေါင်းလိုက်တဲ့အတွက်ဖြုန်ဒေးအနေနဲ့လက်တွေ့ဖြစ်လာအောင်လုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်
Metaverse အကြောင်းဒီနေ့နည်းပညာလောကတွေကလူတိုင်းအပြောများနေကြပြီးတော့နောက်အနှစ်20လောက်ဆိုရင်တကယ်ကိုကြီးကျယ်လာလိမ့်မယ်လို့နည်းပညာလုပ်ငန်းများအသင်း CTA ရဲ့သုတေသနပိုင်းဆိုင်ရာဒုဥက္ကဋ္ဌကလည်းအခုလိုသုံးသပ်ပါတယ်
That we're starting to talk about metaverse now the same way we started to talk about the internet in the early 1990s
metaverse အကြောင်းအခုစပြောနေကြတာကဘာနဲ့တူလဲဆိုတော့1990အစောပိုင်းနှစ်တွေကအင်တာနက်အကြောင်းကိုစပြောခဲ့ကြတာမျိုးနဲ့တူနေပါတယ်အဲ့ဒီအချိန်ကိုပြန်သတိရမယ်ဆိုရင်ကျွန်တော်တို့အားလုံးတစ်စက္ကန့်ကို 56K နှုန်းပဲရှိတဲ့ modem တွေ dial up internet တွေနဲ့သုံးခဲ့ကြတဲ့အချိန်မှာဒီနေ့ကျွန်တော်တို့ online မှာလုံနိုင်ကြတဲ့ကိစ္စမျိုးတွေတွေးကြည့်ဖို့တော့မဖြစ်နိုင်ခဲ့တဲ့အချိန်မှာအခု metaverse အကြောင်းပြောနေကြတာကလည်းအဲ့လိုမျိုးလိုပဲကျွန်တော်ကထင်ပါတယ်
။ကမ္ဘာပေါ်မှာအကြီးအကျယ်ဆုံး CES နည်းပညာကုန်စည်ပြပွဲကြီးမှာပြောစမှတ်ဖြစ်တဲ့အကြောင်းအရာတွေနည်းပညာတွေကအနည်းနဲ့အမြန်ဆိုသလိုအပြိုက်အဆိုင်ဖန်တီးကြလေရှိတာမို့ online ကမ္ဘာ metaverse တဲ့အရောက်သွားနိုင်တဲ့အတွေ့အကြုံတွေကိုတမျိုးမဟုတ်တမျိုးမကြာခင်တွေးလာရလိမ့်မယ်လို့နည်းပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
အစုံမြေမောအပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။ကျမတို့အခုဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်။ VOA မြန်မာပိုင်းရဲ့ radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်။ line to meter 3249တို့ဖြင့် line lab meter 190 kilohertz 1595တို့ကနေလည်းဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့တက်တန့်အောင်တင်ဆက်လာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်အောင်တင်ဆက်တော့မှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါနှစ်သစ်တဲ့ကုချိန်မှာနှစ်စဉ်ချိမြင့်နေကြဖြစ်တဲ့ဗြိတိန်နိုင်ငံကဘီယင်မာကြီးသူကောင်းပြုခံရတဲ့ဆီမှာဒီနေ့တော့သိပ္ပံပညာရှင်တွေဈေးပညာဆိုင်ရာအကြီးအကဲတွေအများကြီးပါဝင်တာတွေ့ရပါတယ်အမှုပညာရှင်တွေထဲမှာဆိုရင် James Bond Minna Daniel Craig ပါဝင်ပြီးတော့ဆယ်ချောသက် Tennis Champion အမျိုးသမီးလေး Emma Raducanu ရောအပါအဝင်လူရာနဲ့ချီပြီးတော့ချိမြင့်ခံရတာဖြစ်ပါတယ်တလောကပဲ James Bond ရုပ်ရှင်ကတက်ထွက်ထားတဲ့ Minna Daniel Craig ကိုရုပ်ရှင်တွေကဇက်လိုက် Bond ရရှိထားတဲ့ဘွဲတူနဲ့အတူတူ Saint Michael နဲ့ Saint George သူရဲကောင်းဘွဲ CMG ဘွဲကိုချီးမြှင့်လိုက်ပါတယ်။သူကို September လတုန်းကလည်းတော်ဝင်ရေတဲ့ရေခုံနှူးဆောင်တက်မှုကြီးဘွဲကိုချီးမြှင့်ခဲ့ကြပါ။ Minna Daniel Craig က Bond ရုပ်ရှင်က၅ကားမှာပါဝင်တရုပ်ဆောင်ခဲ့ပြီးတော့အခုထွက်တဲ့ No Time to Die ဇာတ်ကားကတော့ Bond Minna အဖြစ်နဲ့တရုပ်ဆောင်နဲ့သူရဲ့နောက်ဆုံးကနေ၅ကားမြောက်ရုပ်ရှင်ကဖြစ်ပါတယ်ဒီနေ့စုစင်မှာခုနကပြောသွားသလိုပဲကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပေးကြီးဖျက်ကျော်ခဲ့ရတဲ့နှစ်ဖြစ်တာကြောင့်စုချင်းချင်းခံရတဲ့သူတွေထဲမှာတော်တော်များများကဒီကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ဆက်ဆက်မှုရှိတဲ့သူတွေဖြစ်ပါတယ်အင်္ဂလန်ကကျန်းမာရေးအရာရှိချုပ်ခရစ်ဝီဒီနဲ့ဒုကျန်းမာရေးအရာရှိချုပ်ဂျိုနာသန်ဖန်တမ်တို့သူရဲ့ကောင်းဖွဲ့ချင်းချင်းခံရပါတယ်ပြီးတော့အလားတူစကော့တလန်နယ်နဲ့ဝေလာနယ်တို့ကကျမရဲ့အရာရှိချုပ်တွေဖြစ်တဲ့ Gregor Smith နဲ့ Frank Atherton တို့လည်းသူရဲကောင်းဘွဲ့ချီးမြှင့်ခံရတာပါပြီးတော့ UK ကျမရဲ့လုံခြုံရေးအဖွဲ့အကြီးအကဲ Jenny Harris Britain စေဝါထိန်းချုပ်ကုကေရေးအဖွဲ့အမှုဆောင်ရာရှိချုပ် John Rain တို့ကိုတော့အမျိုးသမီးသူရဲကောင်းတွေဖြစ်နေချီးမြှောက်လိုက်ပါတယ်ပြီးတော့ COVID ကာကွယ်ရေးထုတ်လုပ်တဲ့ Pfizer နဲ့ BioNTech နောက်ပြီးတော့ Moderna ကအရာရှိတွေဒီလိုမျိုးကားဝယ်ဈေးထုတ်လုပ်မှုအပိုင်းကသူတွေလည်းဂုဏ်ပြုချီးမြှင့်ခံရတဲ့စီးနင်းမှာပါဝင်တာပါ။နိုင်ငံကုံဆောင်အားသာသမားတွေထဲမှာဆိုရင်တော့ဆူဇူပေါင်းအိုလံပစ်ချန်ပီယံ88ဦးသူကောင်းပြုခံရပါတယ်။ American Open Tennis အားကစားပွဲမှာပြိုင်ပွဲပထမဦးဆုံးဝင်ဝင်ချင်းတစ်ခေါက်ထဲနဲ့အနိုင်ရပြီးတော့နာမည်ကြီးသွားတဲ့ Emma Raducanu ကိုတော့ NBA ဖွဲ့ကိုချီးမြှင့်လိုက်တာပါ။တောင်ဝင်းအရှိဆံမင်းသားချားဆယ်ခွဲလွန်သွားတဲ့ကျင်းကတော့ဝေလာမင်းသမီးဒါယာနာဇာပနာအခမ်းအနားမှာအဆိုတော်အယ်ဒန်ဂျွန်တီဆိုတဲ့ Candle in the Wind တခြင်းကိုပူရဲဖန်တီသူတေးရေးဆရာဘန်နီတော့ပင်ကလည်း CBE ဖွဲ့ချင်းမြင်ခင်ရပါတယ် British Pop Guitar အဖွဲ့ဖြစ်တဲ့ Spice Girl အဖွဲ့တဲ့က Melby ကတော့အိမ်တွင်းကျဖက်မှုကြုံရတဲ့အမျိုးသမီးတွေအရေးဆောင်ရွက်တဲ့ Women's Aid အဖွဲ့မှာပါဝင်ဆောင်ရွက်မှုနဲ့ချင်းမြင်ခင်ရပါတယ် ဒါလိုမျိုးသူရဲကောင်းဘွယ်ချင်းမြင့်မှုတွေကအလဲခက်မာတွေကရှိခဲ့တာဖြစ်ပြီးတော့အခုခက်တယ်မှာတော့သူရဲကောင်းဘွယ်ချင်းမြင့်မှုပနာမရွေးချယ်ခံရတဲ့သူတွေကိုအစိုးရဝန်ကြီးရုံးကိုအရင်တင်ပြီးတော့မှကော်မတီဖွဲ့ရွေးချယ်ပြီးဝန်ကြီးချုပ်နဲ့ဗီမားစီကိုတင်သွင်းပြီးတော့နောက်ဆုံးအတည်ပြုချက်ရယူတာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခါဝန်ကြီးချုပ်ဟောင်းတိုနီဘလဲကိုသူကောင်းပြတာကတော့အဲ့လိုမျိုးလှုပ်ထုံးလုံးနည်းနဲ့ကွဲပါတယ်။ဗီမားကြီးကအစိုးရအဖွဲ့နဲ့မတိုင်ပေမဲ့သူ့ဘာသူရွေးချယ်ဆုံးဖြတ်ချက်ချတာဖြစ်ပါတယ်။ဝင်ကြီးချုပ်တိုနီဘလဲချင်းမြင့်ခံရတဲ့အမြင့်ဆုံးသူရဲကောင်းဘွယ်ကိုနောက်ထပ်နှစ်ဦးကိုလည်းချင်းမြင့်လိုက်တာမှာတဦးကတော့ Cornwell မျိုးစားကတော့ Kamala နဲ့နောက်တဦးကတော့ House of Lords အထက်လွှတ်တော်က Labour Party အဖွဲ့ဝင် Valerie Amos တို့ဖြစ်ပါတယ်။ Valerie Amos ကဗီမာကြီးချင်းမြင့်တဲ့ချင်းမြင့်ရကိုရရှိတဲ့ပထမဦးဆုံးလူမဲအမျိုးသမီးလည်းဖြစ်ပါလိမ့်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတော့ရောင်းတွင်းလာအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။မေးတန်နာကျော်ကတက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ခဲ့တာပါ။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
မြောက်ကိုရီးယားကအတန်းထက်ငါးဆမြန်နဲ့ဒုံးကြီးပြစ်လွတ်ဆန်းသက်ခဲ့ပြီးတပတ်မပြည့်ခင်မှာပဲအမျိုးအမည်မသိထိတ်ဖူးတက်ဒုံးကြီးတစ်ခုကိုပင်လယ်ပြင်ထဲပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကအင်ကာနေမှာပြောပါတယ်။ကိုရီးယားကျွန်းဆွယ်အရှေ့ပိုင်းပင်လယ်ပြင်ထဲကိုပြစ်လွတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပြီးအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ဂျပန်ကန်ယူဆန်ဆောင်တပ်ကလည်းမြောက်ကိုရီးယားဟာပယ်ထင်းတက်ဒုံးကြီးနဲ့ဆင်းတဲ့ပစ္စည်းတစ်မျိုးကိုပြစ်လွတ်ခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားရဲ့အတန်းထက်၅ဆမျက်နဲ့ဒုံးကြီးပြစ်လွတ်ဆန်းသက်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးမလုပ်ခင်မတိမငြိမ်ဖြစ်စေမဲ့လုပ်ရက်တွေကိုရပ်ပစ်ဖို့အတွက်အမေရိကန်နဲ့ဂျပန်အပါအဝင်နိုင်ငံ၆နိုင်ငံကမြောက်ကိုရီးယားကိုတိုက်တွန်းနေစမှာပဲသူကအခုလိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။နျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာ2021ခုနှစ်မှာဂျင်းငုံတင်းမွန်ကနေပြစ်လွှတ်ရတဲ့နျူကလ িয়ার ထိပ်ဖူးတက်ဆင်လို့ရတဲ့အတန်းထက်၅ဆမျက်နဲ့တာဝေးပြစ်ပက်တင်းတက်ဒုံးကြီးအမျိုးစားတစ်ခုအောင်မြင်စွာဆန်းသက်ပြစ်လွတ်နိုင်ခဲ့ကြောင်းကြေညာခဲ့တာပါ။ဆွေးနွေးမှုတွေလုပ်ဖို့အတွက်အမေရိကန်ရဲ့ကမ်းလှမ်းမှုကိုမြောက်ကိုရီးယားဘက်ကငြင်းပယ်ခဲ့တယ်လို့အခုလိုဆန်းသက်ပြစ်လွတ်မှုကိုပါလှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာမတရားအဖမ်းခံထားရတာဖြစ်ပြီးချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကတင်းလာနေမှာပြောဆိုလိုက်ပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်အပါအဝင်တရားမဝင်ဖန်ဆီးခံထားရတဲ့သူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့လိုတယ်လို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခရဲ့ဒဏ်ကိုမြန်မာပြည်သူတွေခံစားနေရတာအခုဆိုတစ်နှစ်လောက်ရှိလာနေပြီဖြစ်ပြီးဒီပြဿနာကိုပန်းနဲ့လိမ်မာစွာနဲ့ထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဆွေးနွေးပြောဆိုမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအရင်ကတည်းကပို့ပြီးအရေးတကြီးလုပ်ဖို့လိုနေပြီလို့ပုံရဟန်းမင်းကြီးဖရန်စစ်ကတနင်္လာနေ့သူ့ရဲ့ကမ္ဘာအခြေပြမိန့်ခွန်းမှာပြောကြားလိုက်ပါတယ်။ဗာတီကန်နန်တော်မှာနိုင်ငံပေါင်း180ကိုစားပြုတန်တမန်တွေကိုပုံရဟန်းမင်းကြီးကနှစ်ပတ်လည်ဩဝါဒမင်ကွန်းပြောကြရမှာကမ္ဘာပြည်ထနာနဲ့အတူမြန်မာနိုင်ငံအခြေအနေကိုပါထည့်သွင်းပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်နဲ့တနင်္လာနေ့ဆက်သွယ်ပြောကြရမှာအီသီယိုးပီးယားနိုင်ငံမှာစစ်မှတ်ဖြစ်ပွားနေတာအတွက်စိုးရိမ်ကြောင်းပြောကြားခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အသံဖန်းအင်ဂျင်နီယာကတော့ Tony Phulock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့အစီအစဉ်ကိုလူထုမိတ်ဆွေအစီအစဉ်မှာလဲ24နာရီကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့ကမ္ဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်။
This program has come to you from the Voice of America, Washington.